မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့တာဝန်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဒီကနေ့နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့စိုးရိမ်စရာကောင်းတဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်တရက်ကိုဒီကနေ့မဲမခွဲပဲချမှတ်ခဲ့ရမှာလက်ရှိခံထားတဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးရဲ့နေရာကိုနောက်ထပ်သက်တမ်းတစ်နှစ်ထမ်းဆောင်ခွင့်ပြုဖို့ဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဆက်လက်စောင့်ကြည့်ပြီးတိုးတက်ဖြစ်ထွန်းမှုအခြေအနေတွေကို53ချိန်မြောက်လူ့အခွင့်အရေးကောင်စီအစည်းအဝေးမှာဆွေးနွေးတင်ပြရမှာဖြစ်ပါတယ်။ဒါအပြင်58ချိန်မြောက်အထွေထွေညီသာခံရဲ့တတိယကော်မတီနဲ့လူ့အခွင့်အရေးကောင်စီ55ချိန်မြောက်ဆွေးနွေးပွဲကိုလည်းစာနဲ့အစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်ရန်နေရာတပဲအိုင်WM ရဲ့လုပ်ငန်းစဉ်တွေလိုအပ်တဲ့ဝန်ထမ်းတွေနဲ့အရင်အမြင့်ပံ့ပိုးကူညီဆောင်ရွက်တာတွေလှုပ်ဆောင်သွားဖို့လည်းပါဝင်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုမပြတ်စောင့်ကြည့်ပြီးလာမယ့်လူ့အခွင့်အရေးကောင်စီဆွေးနွေးပွဲမှာအစီရင်ခံစာတွေဇက်တိုက်တင်ပြရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးခွင့်ပြုချက်နဲ့အပြန်အလှန်တင်ပြဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်ရမှာဖြစ်ပါတယ်ခင်ဗျာ။